မင်္ဂလာပါကျမအင်ဂျင်နိုင်ပါရှင်အာနာသိမ့်မှုကိုဆန့်ကျင်တဲ့ညီမျိုးစုံဆန္ဒပြပွဲတွေကိုစစ်ကောင်စီကအကြမ်းဖက်ဖိနှိပ်ဖြိုခွဲနေတဲ့ကြားကမြန်မာနိုင်ငံတဝန်းသပိတ်စစ်တောင်းတွေနေ့စဉ်ထွက်ပေါ်နေတာပါမော်ရမြို့မှာဆိုရင်တနင်္ဂနွေနေ့ကလုံခြုံရေးတပ်တွေပြစ်ခတ်ဖြိုခွဲဖမ်းဆီးနေတဲ့ကြားကချီတက်ဆန္ဒပြပွဲတွေမြို့အနှံ့ပြုလုပ်ခဲ့ကြပါတယ်စစ်အာဏာသိမ်းပြီးရပ်ပေါင်း60နီးပါးရှိလာတော့မယ့်အချိန်ထိအင်အားသုံးဖိနှိပ်နေတဲ့ကြားကသပိတ်တိုက်ပွဲတွေဘာကြောင့်ဆက်ပြီးဖြစ်နေတယ်လဲအာဏာသိမ်းမှုကိုဆန့်ကျင်တဲ့ຫນွေဦးတော်လှန်ရေးလှုပ်ရှားမှုဟာရေဒိုလာရေရှည်ဖြစ်မှလားစတာတွေနဲ့ပတ်သက်လို့မုံရွာလူမှုတပိတ်တိုက်ပွဲကော်မတီခေါင်းဆောင်တအုပ်ဖြစ်တဲ့ကိုဝင်မိုးနိုင်ကို VOA ကဆက်သွယ်မေးမြန်းထားပါတယ်ရှင
်အဓိကကတော့ဟိုကျွန်တော်တို့က2021ຫນွေဦးတော်လှန်ရေးနိုင်ငံတော်အာဏာကိုစေအုပ်စုကအတမလွတ်ယူလိုက်တဲ့ဖြစ်စဉ်ကိုကျွန်တော်ဆန့်ကျင်ကန့်ကွက်တဲ့ဒီຫນွေဦးတော်လှန်ရေးတိုက်ပွဲကိုကျွန်တော်တို့ကဟိုတောက်တိုင်၃ခုဖြစ်နေကျွန်တော်တို့ရှုမြင်ပါတယ်ခင်ဗျလူမှုလှုပ်ရှားမှုတပိတ်တိုက်ပွဲတွေကဒါတောက်တိုင်တစ်ချောင်းဖြစ်တယ်။နောက်တစ်ခုကတော့ပြည်သူ့ဝန်ထမ်းတွေရဲ့ရုံးမတက်တဲ့ CDM လှုပ်ရှားမှုရှိမယ်။နောက်တစ်ခုကတော့ CRPH ရဲ့ဦးဆောင်မှုအောက်ကနေရက်ကြီးဆက်နေမှာကျွန်တော်တို့တက်နိုင်ကြများအာဏာဖီဆန်ကြမှုလှုပ်ရှားမှု၃ခုဆိုပြီးတော့ဒီလိုတောက်တိုင်၃ခုနဲ့ကျွန်တော်ရဲ့မျိုးဥတော်လိုက်ရေးကိုထမ်းတင်ထားတယ်လို့ကျွန်တော်တို့ကဒီလိုပဲမှတ်ယူပါတယ်။ဒီတောက်တိုင်၃ခုကလည်းတစ်ခုနဲ့တစ်ခုကအပြန်အလှန်အမိတဟဲပြုပြီးဆက်ဆက်နေတယ်လို့ကျွန်တော်ကရှုမြင်ပါတယ်။အဲ့ဒီအတွေ့ဒီလမ်းမော်တပိတ်တိုက်ပွဲတွေကလည်းကျွန်တော်ပြုတ်လဲသွားလို့မရဘူး။အခုကျွန်တော်တို့လမ်းမော်တပိတ်တိုက်ပွဲတွေတိတ်အားနေသွားတဲ့အချိန်မှာရက်ကွက်တွေမှာကျွန်တော်အတားအဆီးတွေနေသွားတယ်။အတားအဆီးနေသွားတဲ့အတွက်သူတို့ဘက်ကအလွယ်တကူဝင်ပြီးတော့ရက်ကွက်တီတဲကူဝင်ရောက်စီးနင်းလို့ရတယ်။ညတကောင်စင်းစစ်သားမျိုးတွေလှုပ်တယ်။ဒီလိုလှုပ်လာတဲ့အချိန်မှာကျွန်တော်တို့ဒီတက်ကြွလှုပ်ရှားသူတွေအပြင်ရုံးမတက်ဘဲအာဏာဖီဆန်နေတဲ့ပြည်သူဝန်ထမ်းတွေကိုပါအနေရရှိလာတဲ့အခြေအနေမျိုးဖြစ်တယ်။ဆိုတော့ကျွန်တော်မြင်တာကတပိတ်တိုက်ပွဲရှိနေခြင်းဒီတစ်ဖက်က CDM လှုပ်ရှားမှုကိုပါကျွန်တော်ကအကာအကွယ်ပေးနိုင်တယ်ဘူး။တစ်ဖက်က CRPH ပေါက်ကရက်ကြီးအစအာဏာဖီဆန်မှုကိုလည်းကျွန်တော်ကကောင်းကောင်းဟိုအရှိန်ချင်းထားနိုင်တယ်ပေါ့နော်။ဆိုတော့တစ်ခုခုကြာသွားတာနဲ့ကျွန်တော်ကကြံတဲ့တစ်ခုပါလိုက်ပြီးတော့ပြိုလဲသွားတဲ့အခြေအနေမျိုးလို့ကျွန်တော်ကရှုမြင်တယ်။ဒီအတွက်ကြောင့်ကျွန်တော်လမ်းမော်တပိတ်တိုက်ပွဲဟာအမာခံနေနဲ့ကျွန်တော်ဆက်ရှိနေရမယ်လို့ကျွန်တော်ဟိုဒီနေ့သုံးသပ်ပါတယ်။ဒီအတွက်ကြောင့်ဒီနေ့ချီကျွန်တော်58ရက်မြောက်နေ့ချီမုံရတပိတ်ကော်မတီနေနဲ့တော့လမ်းမော်လူထုတပိတ်စစ်ကြောင်းတွေကိုကျွန်တော်တို့ဆက်ပြီးတောက်ခံထားတာဖြစ်ပါတယ်ခင်ဗျ။
အဲ့တော့ຫນွေဦးတော်လန်ရေးကရေတိုလားရေရှည်လားရှင
်။ရေရှည်ပါခင်ဗျ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့စီမားဒီလိုမျိုးစစ်အာဏာကိုပုံစံမျိုးမျိုးနဲ့တင်တဲ့ဟာကိုကျွန်တော်တို့တွေ့ကြုံနေရှိခဲ့ကြပြီ။အခုဒီ2021မှာကျွန်တော်တို့ကြုံရတဲ့အနေအထားကတော့သူတို့ဘက်ကအာဏာထိန်းတာလို့အကြောင်းပြတာဖြစ်တဲ့အတွက်ကျွန်တော်တို့အနေနဲ့1950ရှိခုနစ်ကနိုင်ငံတော်အာဏာကိုဝင်ကြီးဦးနှုတ်ထံကနေဘူဂျူကြီးနေဝင်ကလွှဲယူလိုက်တဲ့အခြေအနေမျိုးလို့ပြောရမှာပေါ့နော်ဒီမှာသမိုင်းထဲမှာပဲကျွန်တော်ပြန်သင်ခန်းစရာယူစရာရှိတာကနှစ်နှစ်58ကနေ1960ကြီးအာဏာသိမ်းပြီးတဲ့နောက်မှာ60မှာရွေးကောက်ပွဲပြင်ကျင်းပပြီးတော့လည်းပဲ62မှာကျွန်တော်နှစ်ပေါင်းအကြာကြီးအာဏာစစ်အာဏာပြန်ပြီးတော့ဟိုတောက်လျှောက်သိမ်းယူခဲ့တယ်ဆိုရယ်သမိုင်းကြောင်းကလည်းရှိတယ်ဒါအပြင်လက်ရှိဖြစ်နေတဲ့အခင်းချင်းမှာကျွန်တော်တို့မြင်တာကစစ်အုပ်စုဆက်သွားခြင်းနဲ့လမ်းကြောင်းတွေလူထုကထောက်ခံတဲ့နိုင်ငံရေးသမားတွေဒီမိုကရေစီအင်အားစုတွေမပါတော့သူတို့နဲ့စစ်အုပ်စုနဲ့လက်ဝေးကန်နိုင်ငံရေးအစုအဖွဲ့များနဲ့ပဲရှေ့ဆက်သွားမဲ့အခင်းချင်းတစ်ခုကိုဖန်တီးဖို့ကြိုးစားနေတယ်လို့ကျွန်တော်တို့ကတော့သူတို့ရဲ့သတင်းမီဒီယာတွေထုတ်ပြန်ချက်တွေသတင်းစာရှင်းလင်းပွဲတွေမှာပြောကြားချက်တွေကဒီလိုရှုမြင်ပါတယ်အဲ့ဒီအတွေ့ကျွန်တော်တို့ကလက်ရှိတိုက်ပွဲဟာကျွန်တော်ရေရှည်တိုက်ရမယ့်တိုက်ပွဲလို့ကျွန်တော်မြင်ပါတယ်ရေဒိုအနေနဲ့ကျွန်တော်ဒီတလားနှစ်လားလောက်ကျွန်တော်လမ်းမော်ထွက်ဆန္ဒပြလိုက်ရုံနဲ့ဒီစစ်အုပ်စုကိုဟိုအပြုတ်တိုက်နိုင်မယ်ဆိုတာမျိုးကတော့ကျွန်တော်ဟိုသမိုင်းကြောင်းရလဲကျွန်တော်မဖြစ်နိုင်ဘူးလက်ရှိအနေထားရဆိုရင်လည်းကျွန်တော်ဟိုဟိုတော်တော်လေးရုန်းကန်ပြီးတော့တောက်ခံနေရတဲ့အခြေအနေကိုကြည့်ရင်သိတာတယ်ပေါ့နော်ဒီအတွက်ဒီတိုက်ပွဲကတော့ကျွန်တော်ရေရှည်ဆက်ပြီးတဲ့အခါကျအာဏာဖီဆန်ပြီးတော့တိုက်ရမယ့်တိုက်ပွဲလို့မြင်တယ်
အဲ့တော့နွေဦးတော်လည်ကြီးကရေရှည်သွားမယ်ဆိုရင်ဒီစစ်တပ်ကတော်လီပြင်းထန်ဖိနှိပ်နေတဲ့အခါကျတော့ဟိုတကယ်ပဲအခုဒီတပိတ်စစ်ကြောင်းတွေလုပ်နေတာတွေအကုန်လုံးကတကယ်ဟိုရေရှည်တွက်သွားနိုင်မယ်လို့မြင်လားရှင
်ကျွန်တော်တို့နားလေတာကတော့ဒီလမ်းမော်တပိတ်တိုက်ပွဲတွေဟာသူ့ရဲ့ချိန်ကန့်သတ်တစ်ခုတော့ရှိမယ်ပေါ့ဆိုတော့မုံရအနေနဲ့တော့ကျွန်တော်တို့အခုတက်နိုင်တဲ့များတော့တောက်ခံထားတယ်အခုဒီနေ့ဆိုရင်ပဲကျွန်တော်ရဲ့လုံနိုင်တဲ့ပေါင်တွေကတဖြည်းဖြည်းကျင်းတဲ့အခုပိုပြီးကျင်းလာတဲ့အခြေအနေမျိုးရှိတယ်နော်ဆိုတော့ကျွန်တော်တို့ကတော့ဆက်စွားပြောသလိုပဲရေရှည်ဆွဲပုံစံမှာဒီတပိတ်တိုက်ပွဲကိုကျွန်တော်ကလမ်းမမှာလူတွေအများကြီးကလမ်းမတွေထက်ကိုထွက်ပြီးတဲ့အခါကျတော့ဆန္ဒပြရင်ဖြစ်ကြတဲ့နေပေါ်ကြရင်ဆိုတဲ့ပုံစံမျိုးကနေတခြားအားလုံးနဲ့ပါဝင်လို့ရမယ်တစ်ဖက်အတွက်လည်းစစ်အုပ်စုကိုလည်းအပြစ်နာစေမယ်နောက်ကျွန်တော်ရဲ့လုံရဲ့အရာလေဒါဟာအာဏာဖီဆန်နေဆိုတာကို PPP မြင်ထုတ်ဖော်ပြသနိုင်တဲ့ပုံစံမျိုးတွေကိုတော့ကျွန်တော်ပြောင်းလဲဆဲစားနေတယ် ကိုရှေ့လျှောက်မှာတော့ကျွန်တော်တို့ကဒီလမ်းမော်တပိတ်တိုက်ပွဲကိုပဲတခြားပုံစံအနေနဲ့ကျွန်တော်တို့ဘယ်လိုပုံစံပြောင်းမလဲဆိုတော့စောစောကကျွန်တော်ပြောသူအားလုံးလဲပါဝင်လို့ရမယ်တစ်ဖက်ကလည်းအရှိုက်ကြီးစေမယ်နောက်လောက်ရရလဲကျွန်တော်အာနာပီဆတ်မှုကိုပြပြပြပြပြလို့ရမယ်ပုံစံမျိုးကိုပြောင်းမှုပဲကျွန်တော်စဉ်းစားနေပါ
ခုဒီမုံရလူလူတပိတ်တိုက်ပွဲကိုဥဆောင်တဲ့ကော်မတီနေနဲ့အခုဒီတပိတ်စကြောင်းတွေကိုဖြိုခွဲခံရတဲ့အခြေအနေရပါတော့ပြစ်ခတ်ခံရလို့တိတ်ဆုံးသွားတဲ့သူတွေဒါမှမဟုတ်တရားရတဲ့သူတွေအခြေအနေပေါ့နော်ဟိုဖန်ဆီးခံရတဲ့သူတွေအခြေအနေအဲ့ဒါမျိုးတွေရောဘယ်လိုစဉ်းပြုစုထားပါလဲရှင်
ခုလောလောဆယ်ဆိုရင်တော့ကျွန်တော်ဒီမုံတပိတ်ကော်မတီတွင်းမှာပဲကျွန်တော်ချင်းလေးတွေဖွဲ့ပြ
ဒီဖေဖော်ဝါရီလ9ရက်ကျွန်တော်လမ်းမော်လူထုတိုက်ပွဲစတင်ပြီးမှာဆက်9ရက်အတူမှာဆက်9ရောက်ကျွန်တော်ကြာဆုံးသွားခဲ့ပါပြီကျွန်တော်ထိခိုက်ကြံရရတဲ့သူတွေလည်းကျွန်တော်90ဝန်းကျင်ရှိတယ်ပေါ့နော်ဂျန်နေသူတွေကတော့တမမှာတွေ့လို့ဟိုတမသွားပြီးတယ်ဆန်းသွားတယ်နောက်ပုံစံရင်းနဲ့လူထုတော်လိုင်းနဲ့ပတ်သက်တဲ့ပုံလေးပြီးလို့ဖန်ခေါ်သွားတဲ့သူတွေကတော့သူတို့ကဖန်သွားပြီးရင်ခံဝင်န
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ